မြန်မာနိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးအပြည့်အဝထိုးပြီးသွားသူက23သိန်းကျော်ရှိတယ်လို့အကြမ်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကိုဗစ်ကရောဂါထိန်းချုပ်နိုင်ရေးအတွက်ကာကွယ်ဆေးထိုးကာကွယ်တာကအရေးကြီးတယ်လို့အကြမ်းမာရေးဌာနတာဝန်ရှိသူတွေကပြောပြီးတော့ပြည်သူတွေကာကွယ်ဆေးထိုးကြဖို့ကိုလည်းတိုက်တွန်းနေပါတယ်။မြန်မာနိုင်ငံတွင်ကိုဗစ် -19 ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မှာပြောပြပေးပါရှင်။
မြန်မာနိုင်ငံမှာကိုဗစ်ကရောဂါကာကွယ်ဆေးထိုးပြီးသူဩဂတ်လ31ရက်နေ့အထိစုစုပေါင်း48သိန်း6000ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အဲ့ဒီအထက်မှာအပြည့်အဝကာကွယ်ဆေးထိုးပြီးသူက23သိန်းကျော်ရှိပြီးကာကွယ်ဆေးတကြိမ်ထိုးထားပြီးသူက26သိန်း6000ကျော်ရှိတယ်လို့ဖော်ပြထားပါတယ်။ကိုဗစ်ကရောဂါကြောင့်ပေးဆုံးမှုကိုလျှော့ချနိုင်မှုကာကွယ်ဆေးထိုးကြဖို့လဲတာဝန်ရှိသူတွေကကြေကြေကြေကြေတိုက်တွန်းနေပါတယ်။ကိုဗစ်ကရောဂါကာကွယ်ဆေးထိုးတဲ့အတွက်ကိုဗစ်ပိုးကူးစက်ရင်တော့ရောဂါအပြင်းထန်မဖြစ်အောင်ကာကွယ်နိုင်တယ်လို့ကျန်းမာရေးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးက MRTV နဲ့အင်တာဗျူးမှာခုလိုရှင်းပြခဲ့ပါတယ်
။သဘောဝတိုင်ရတဲ့ကိုခံကဆိုလို့ရှိရင်လူတစ်ယောက်နဲ့တစ်ယောက်မတူပါဘူး။အသက်ရောဘုံမူတည်လဲကွဲပါတယ်။သူ့ရဲ့ရောဂါနောက်ခံရောဂါရှိတဲ့ဘုံမူတည်လဲကွဲပါတယ်။ဘလောက်ထိသူ့မှာကိုခံရှိတယ်လဲ။ခံမလို့မပြေပါဘူး။ဒါကြောင့်မို့ကာကွယ်ဆေးတယ်ဆိုလို့ရှိရင်ကျွန်တော်ကတိတိကျကျအဲဒီလိုထိုးလို့ရှိရင်ဘလို့ကောက်ွယ်နိုင်လဲဆိုတာကိုဒါစံပြထားတဲ့เนาะဟိုသုတေသနာစင်စင်လောက်ထားပြီးတာဖြစ်တဲ့အတွက်ကြောင့်ဒါကတော့ထိုးလိုက်ရင်ကိုခန်းဘယ်လောက်ရှိလဲဆိုတာအသိရပါတယ်เนาะ clinical trial လို့ခေါ်တဲ့စမ်းသပ်မှုတွေလည်းမျိုးစုံကျွန်တော်တို့ဆောင်ရွက်ထားပြီးဖြစ်ပါတယ်เนาะကဲတယောက်ယောက်ကเนาะကောက်ွယ်ဆေးထိုးလိုက်ပြီပေါ့เนาะကောက်ွယ်ဆေးထိုးလိုက်ပြီဆိုလို့ရှိရင်ပေးကြတာကတော့သူကယောဂပြင်းထန်စွာခံစားရမှုတွေပေးဆုံးမှုတွေကနေပြီးတော့ကောက်ွယ်လာတော့အသေးချာဖြစ်ပါတယ်เนาะ
အာနာမသိခင်ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကမှာယူထားတဲ့အိန္ဒိယနိုင်ငံထုတ်ကိုဗစ်ရှိကိုဗစ်ကာကွယ်ဆေးတန်း30တဲကရောက်ရှိထားပြီးဖြစ်တဲ့ 3.5 တန်းကိုထိုးနှံပေးခဲ့ပြီးအခုအာနာသိအုပ်ချုပ်နေတဲ့စစ်ကောင်စီလက်ထက်မှာတရုတ်နိုင်ငံထုတ်ဆိုင်နိုဖန်ကိုဗစ်ကာကွယ်ဆေးကိုတိုင်းဒေသအလိုက်ဦးစားပေးအုပ်စု12စုခွဲပြီးထိုးနှံပေးနေတာပါစစ်ကောင်စီအနေနဲ့ဩဂတ်လလပိုင်းထဲမှာတရုတ်နိုင်ငံကနေဆိုင်နိုဖန်ကာကွယ်ဆေး၄တန်းဝယ်ယူခဲ့ပြီးတော့နောက်ထပ်ကာကွယ်ဆေး24တန်းထပ်မံဝယ်ယူဖို့ကိုလည်းဆောင်ရွက်ပြီးဖြစ်တယ်လို့ဗိုလ်ချုပ်စော်မင်းထွန်းကမကြာခင်ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။နိုင်ငံတော်အစိုးရအနေနဲ့ပြည်သူလူထုအတွက်ကိုဗစ်ရောဂါအကာအကွယ်အမြန်ဆုံးရရှိနိုင်တဲ့အရေးကြိုးစားပြီးဆောင်ရွက်ပေးနေပါတယ်။ဒီလိုဆောင်ရွက်ရမှာဒီတွင်မှာပဲကိုဗစ်ကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်မိတ်ဆွေနိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်လျက်ရှိကြောင်းလည်းအသိပေးလိုပါတယ်။ဒါအပြင်ရုရှားနိုင်ငံကကာကွယ်ဆေးနှစ်ပန်းဟာလည်းဒီလာထဲမှာပဲအတုံးလိုက်ခွဲပြီးရောက်ရှိလာနိုင်မှာဖြစ်ပါတယ်။ဒါကြောင့်ကာကွယ်ဆေးရရှိဖို့ပြည်သူလူထုကိုကိုဗစ်ရောဂါကူးစက်ဖြစ်ပွားမှုလျှော့ချနိုင်ဖို့အတွက်အတိုင်းအတာတစ်ခုထိထိရောက်ရောက်ဆောင်ရွက်နိုင်ပြီလို့ဆိုရမှာဖြစ်ပါတယ်။
အခုလက်ရှိကျန်းမာရေးဌာနအစီအစဉ်နဲ့ဆေးထိုးပေးနေရမှာရန်ကုန်မြို့တချို့မြို့နယ်တွေမှာအဆင်ပြေပြေလွယ်လွယ်ကူကူထိုးနိုင်ကြသလိုတချို့မြို့နယ်တွေမှာတော့ဆေးထိုးဖို့စီရင်ပေးထားပေမဲ့အခုချိန်ထိဆေးထိုးဖို့စောင့်နေကြသူတွေလည်းရှိပါသေးတယ်။မြန်မာနိုင်ငံကိုဗစ်တရားလိုင်းမှာတည်ဆုံးသူအများပြားရှိခဲ့ပြီးတဲ့နောက်ကိုဗစ်ဆေးထိုးဖို့စိတ်ဝင်စားသူတွေပုံမှန်များပြားလာတာတွေ့ရပါသေးတယ်။တချို့ကလည်းဆေးအာမေးတင်နဲ့ဘေးထွက်ဆိုးကျိုးတွေဖြစ်လာမှစိုးရိမ်ပြီးကာကွယ်ဆေးထိုးဖို့စိုးရိမ်နေကြပါတယ်။မြန်မာနိုင်ငံကကိုဗစ်ကူးစက်သူတွေထဲမှာကူးစက်များကိုဗစ်ရောဂါပိုးဒယ်တာမျိုးစိတ်ကူးစက်သူတွေကိုစစ်ဆေးတွေ့ရှိတယ်လို့ကျန်းမာရေးဌာနကထပ်ပြီးသတင်းထုတ်ပြန်ထားပါတယ်။ပြီးစားကြောင်းပိုးတွေ့ထားတဲ့ဒေသတွေကရခိုင်ပြည်နယ်စစ်တွေမျိုးမှာတော့အသက်45နှစ်အထက်အရွယ်အားလုံးကိုကာကွယ်ဆေးထိုးနှံပေးနေပါတယ်။ဒါအပြင်ကျန်းမာရေးဝန်ထမ်းပရဟိတဆောင်ရွက်ပေးနေသူတွေနဲ့အစိုးရဝန်ထမ်းတွေအပါအဝင်ဗန်နဲ့ဟိုတယ်လုပ်ငန်းအုပ်စုလိုက်ရှိတဲ့အကျဉ်းချခံထားရသူတွေကိုလည်းထိုးပေးနေတယ်လို့ပြည်နယ်ကုသရေးဦးစီးဌာနမှူးဒေါက်တာကြည်လင်က VOA ကိုပြောပါတယ်
။အခုဒေတာတွေတွေ့တယ်ဆိုတော့ကျွန်တော်တို့စစ်တီရဲ့ဒီနောက်ပိုင်းထူးခြားချက်ကတော့မျိုးဆက်နဲ့ပုံတွေကြီးတွေအပေါင်းအလာတွေရှိပါတယ်။ဒီတော့ကျွန်တော်တို့ဒီဟာတွေကိုထိန်းချုပ်ရတယ်လို့တယ်ငါတို့ကဒီလူတွေအစ်အစ်ဒီညာရရှိဖို့မမကျင်သိနေပထမကြီးကျွန်တော်သိရှိတာတွေကျွန်တော်တို့လောက်ပါရှိပါတယ်။ကျွန်တော်တို့ကအထူးအထူးကြီးဆိုတာဒီမှာတခြားဟာတွေလည်းရှိတယ်။ကြားပြီးရှိတယ်ဆိုတာလေကျွန်တော်တို့မှာကင်းတွေရှိတယ်။အဲကင်းကတော့နှမျိုးရှိတာပေါ့နော်။အရင်တုန်းကဒီမူစင်ကင်းတွေရှိတယ်။နောက်တစ်ခုကတော့တန်ရင်သာတိုက်ပွဲဆောင်စခန်းတွေရှိတယ်။အပြန်တို့ပြီးတော့ပုံကြောင်တွေများပါတယ်အဲဒါတွေ။ဒီကာကွယ်ဆေးထိုးတာမှာသူတို့တွေလည်းကျွန်တော်တို့ကအားလုံးဖူးပေးပါတယ်။ဒီကအထူးအဆုအထက်မှာလည်းသူတို့ပါတာပေါ့နော်အဲ့ဒါဒီ
ရခိုင်ပြည်နယ်မှာယောဂကာကွယ်ကုသထိန်းချုပ်ရေးတွေကိုတပြိုင်တည်းလုပ်နေရပြီးအခုချိန်မှာယောဂဘိုးကူးစက်ခံရသူရောကြလာပြီလို့ပြောပါတယ်မြန်မာနိုင်ငံမှာကျန်းမာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ကိုဗစ်ကာကွယ်ဆေးထိုးသူတွေရှိသလိုကို့အစီအစဉ်နဲ့ကိုအခအကျင်းဝေးပေးပြီးကာကွယ်ဆေးထိုးကြသူတွေလည်းရှိပါရဲ့မြန်မာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိုဗစ်ကာကွယ်ဆေးထိုးပြီးသူ58သိန်းကျော်မှာကိုယ်စိတ်နဲ့ကိုထိုးသူတွေပါမပါဆိုတာခွဲခြားပြောမထားပါဘူးမြန်မာနိုင်ငံမှာကျန်းမာရေးဌာနရဲ့စီရင်အရာကိုဗစ်အကြီးပြုလူနာစုစုပေါင်း42,000 ကျော်နဲ့သေဆုံးသူက 15,400 ကျော်ရှိပါသေး။ယောဂဖြစ်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်အခြေခံပညာသင်ကျောင်းတွေကိုတော့စက်တင်ဘာလ10ရက်နေ့အထိထပ်တိုးပိတ်ထားလိုက်ပါရဲ့ရှင်။